လူမှုရေးလုပ်ငန်းတွေလုပ်နေတဲ့ပူတာအိုမချမ်းဘောကျေးရွာ Nursery လူမှုရေးအဖွဲ့ကခရိုင်တာဝန်ငယ်ဆီယာမင်ဆိုင်ကိုမနေ့ဧပြီလ5ရက်မနက်ပိုင်းကဖမ်းသွားတာပါခုတော့သူ့ကိုမတရားသိမ်းဆက်သွယ်မှုပုံမှန်18တင်းနဲ့ဖမ်းဆီးပြီးပူတာအိုအချင်းထောင်မှာဖမ်းဆီးထားတယ်လို့မိသားစုဝင်တွေကပြောပါတယ်ဒါဟာတက်မတော်နဲ့ကချင် KIA အဖွဲ့2013ခုနှစ်ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာဆီယာမင်ဆိုင်ကသတင်းပေးအဖြစ်ဆောင်ရွက်တာကြောင့်အခုလိုဖမ်းဆီးတာဖြစ်တယ်ဆိုပြီးတော့ကချင်ပြည်နယ်မချမ်းဘောမြို့ကရဲအယားရှိကအတည်ပြုပြောကြားပါတယ်မတရားသိမ်းဆက်သွယ်မှုပုံမှန်18တင်းနဲ့အခုအဖမ်းခံထားရတဲ့ဆီယာမင်ဆိုင်ကဘယ်လိုလူစားပါလဲဆီယာမင်ဆိုင်အကြောင်းနဲ့ပတ်သက်လို့ဝင်းလက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာမှတ်နံပူပြောပြတာကတော့
စနီးဆိုတဲ့ CSO ကပူတောင်မှာတခုပြီးတော့ CSO ပဲပြီးတော့သူကကျမတို့လိုဟော့ဟော့ရမ်းရမ်း active မဟုတ်ဘူးသူကအေးအေးစစ်စေးလေးနဲ့ဟိုဖွံ့ဖြိုးလေးတွေဟိုဝယ်မွေးမယ်တဲ့မွေးဝယ်ဘာညာအဲ့ဒါတွေပဲလုပ်တာဘာမှဟိုဟိုအဖွဲ့အစည်းနဲ့မဆက်တွယ်ဘူးကျမတို့မြစ်တီနာကိုလာဖို့ရန်အတွက်ကျမတို့ CSO forum တို့ဘာလို့လုပ်တဲ့အခါမှာတော့မှတစ်ခါတလေပဲသူကဆင်းလာဖြစ်တာဒီအဲ့လိုကျမတို့ဆိုရင်လိုက်စားလို့ဆိုအများအတန်းတွားနေတာသူကလိုက်စားဆိုတာတော့ရောက်ဖူးတဲ့လူမဟုတ်ဘူးသက်ခွန်တင့်နဲ့လဲဝေးတယ်သက်ခွန်နဲ့ဆိုဘာမှတော့မဆိုင်ဘူးအဲ့ဒီလိုဟန်နေဆိုပြီးကျမတို့ကအော်အော်နေကြတယ
်အစိုးရတက်မတော်နဲ့ကချင် KIA အဖွဲ့တွေကြား2013ခုနှစ်ကဖြစ်ပွားတဲ့တိုက်ပွဲမှာတရင်ပေးတယ်ဆိုပြီးတော့အခုအချိန်မှာဖမ်းဆီးတာဟာနိုင်ငံရေးပါနေပြီးတဟဒေတာအတွင်းမှာမတည်ငြိမ်အောင်ဖန်တီးမှုတစ်ခုဖြစ်တယ်လို့လဲမှတ်နံပူကသုံးသပ်ပါတယ်
ကျမအနေနဲ့သုံးသပ်မယ်ဆိုတာနိုင်ငံရေးပို့ပြီးချုပ်လောင်လုပ်တယ်လို့ကျမတွေးရပါတယ်ဒီလိုငင်းချမ်းရေးအခု27ပင်လုံးပြန်လုပ်ဖို့အတွက်အများကြီးစူးစမ်းနေတဲ့အချိန်မှာပေါ့နော်ဒီငင်းချမ်းရေးကိုအများကြီးပဲဒေးရိုက်ရိုက်စီတယ်ဆိုတော့တွေးရတယ်ပြီးတော့ပြည်သူတွေကသတ်မတော်ကိုအယုံကြည်မဲ့လာအောင်ပေါ့နော်ပြည်သူတွေကအစိုးရကိုအခုကတော့ရဲတွေလာဖမ်းနေလို့ပြောတယ်ပြည်သူရဲတွေကိုလည်းပဲပြည်သူတွေကအယုံကြည်မရှိလာအောင်ပေါ့နော်လုံနေတယ်ဆိုတော့တွေးရတယ်ပြီးတော့ဒါနိုင်ငံရေးနဲ့တိုက်ရိုက်ဆီဆက်နေတယ်ဆိုတော့ကျွန်တော်တို့သုံးသပ်ရပါတယ်ပူတာအိုကပြောမယ်ဆိုရင်ဟိုတီချကဘာလို့ဖြစ်တယ်ပြီးတော့စစ်တပ်ကလည်းပဲပူတာအိုမှာမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရွှေ့ပြောင်းလုပ်ဖို့ရန်အတွက်အစီအစဉ်ရှိတယ်ဆိုပြီးမှစစ်တပ်တွေအများကြီးထိုးချဲ့တယ်ပြီးတော့လေစိတ်မှလည်းပဲစစ်တိုက်လေရင်တွေရှိတယ်ကျွန်တော်တို့ပူတာအိုကိုဆင်းလေရင်ပေါ့ကနေဆင်းလို့ရှိရင်တပ်ပုံရိုက်လို့ရှိရင်တော့မှကျွန်တော်တို့ကင်မရာတွေသိမ်းလိုက်တယ်ဘောက်ဆိုရင်အဲ့ဒီသူတို့စစ်လေရင်တွေရိုက်မိပြီးတော့ဟိုโพสต์เนี่ยมาโซโลลาဆိုတဲ့ဥစ္စာကိုပြီးတော့ကုတာကိုရောက်တာเนี่ยအဲ့ဒီဒေစိတ်မှာတောင်းနေတောင်းနေတောင်းနေတိုင်းမှာပဲတပ်ပုံမရရတပ်ပုံမရရရိုက်ရိုက်ရေးထားပါတော့ဆိုပြောချင်တာကကုတာအိုမှာဟိုညီမတက်မတော်စစ်သားတွေအများကြီးရှိတယ်ပြီးတော့ဟိုသူစစ်တွေဟိုလုပ်ပြီးတော့မှ community ထဲမှာ divide and rule ပေါ့เนาะ community ကိုကွဲအောင်ခွဲသွားအောင်လုပ်တဲ့အပိုင်းတွေလည်းရှိတယ
်အထူးသဖြင့်တော့နေမြေအေးချမ်းမှုမရှိတဲ့တိုင်းရင်းသားဒေသတွေမှာအခုလိုပုံမှန်တွေတက်ပြီးတော့ဖမ်းဆီးတာဟာတနိုင်ငံလုံးအတိုင်းအတာအရာအပြည့်ရဲ့ရေငင်းချမ်းရေးသွားနေတဲ့အခြေအနေအတွင်းသဘောထားသေးတိမ်မှုသာဖြစ်ပြီးတော့စစ်မှန်တဲ့ငင်းချမ်းရေးရဖို့ဆိုတာလည်းအလှန်ဝေးသွားတယ်လို့ဖြစ်နေတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်ဒွဲဘူးကသုံးသပ်ပါတယ
်အခုချိန်ကတော့ဒါဒီဆရာကိုစက်ကုတ်တင်နဲ့ဖမ်းနေဆိုတဲ့ကိစ္စမှာတော့ဒါအခုငင်းချမ်းရေးအတွက်ကြိုးပမ်းနေတဲ့ကာလလည်းဖြစ်တယ်ပေါ့နော်နောက်ဒီဆရာကတော့ကျွန်တော်တို့ကြားသီးတဲ့လောက်ကတော့ဒါလူမှုရေးလုပ်ငန်းတွေလုပ်နေတယ်လို့ပဲသတိရပါတယ်အဲ့တော့ကျမတို့လက်ရှိဒီအောက်ခြေမှာမြေပြင်မှာဆိုလို့ရှိရင်ကျမတို့ဒီငင်းချမ်းရင်းနဲ့ပတ်သက်ပြီးအစိုးရက KIA နဲ့ဆက်ဆက်ပြီးမှဆွေးနွေးမှုရှိသလို KIA ကလည်းဒီမိုကရေစီဖြစ်လာတဲ့အတွက်လူထုနဲ့တွေ့ဆုံတာတို့လူထုသဘောထားမေးတာတို့ဒီအဖွဲ့အစည်းကိုသဘောထားမေးတာတို့အများကြီးရှိပါတယ်အဲ့တော့ဒီလို KIA နဲ့ဆက်ဆက်ပြီးမှဆက်ဆက်တဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအားလုံးကိုဖမ်းမယ်ဆိုရင်တော့ကျမတို့ကငင်းချမ်းရေးတိုးတက်ဖို့အခြေအနေရှိပါဘူးအဲ့တော့ဒီဘက်ကလူထုဘက်ကအဖွဲ့အစည်းတွေကနေအတံပေးတာတွေရှိမှာဘယ်လိုလုပ်သင့်တာတွေကဆွေးနွေးတဲ့ခန္ဓာတွေဆိုလို့ရှိရင်ကျမတို့ကဒါဖွင့်ထားသင့်ပါတယ်အခုကတော့ဒီဆရာကတော့ဘယ်လိုခန္ဓာနဲ့ဆိုတော့ကျတို့မသိပေမဲ့ဒီလိုလူမှုရေးလုပ်နေကိစ္စရက်တွေကိုဒီလိုမျိုးပေါ့နော်စက်ခွန်တင့်နဲ့ဖမ်းပြီးဆိုလို့ရှိရင်ကြာနဲ့ဒီဆွေးနွေးမှုဖြစ်စဉ်တွေနိုင်ငံရေးတိုးတက်မှုဖြစ်စဉ်တွေရှေ့အလားအလာဘယ်လိုဒီကချင်တွေအထဲမှာကျတို့ဆွေးနွေးမှုဖြစ်စဉ်တွေကအရန်တုံနေသွားမှာကျတို့အလောက်ကန်ရတာခက်ခဲသွားမယ်ငင်းချမ်းရေးကိုရှေ့တိုးဖို့အတွက်ခက်ခဲသွားမယ်အနေထားတော့ရှိပါရဲ့
။နေမြေအေးချမ်းမှုမရှိတဲ့ကချင်ပြည်နယ်အတွင်းကဒေသခံတွေအပါအဝင်လူမှုရေးလုံနေကြတဲ့သူအလုံးငယ်ဘဝဟာလုံခြုံမှုမရှိဘူးလို့လည်းမှတ်နံပူကပြောပြပါတယ်
။ချင်းဒေသမှာရှိတဲ့လူမှုရေးလုံဆောင်တဲ့လူတွေအတွက်ကောပြီးတော့ကချင်ဒေသမှာရှိတဲ့ပြည်သူလူထုအတွက်ကောလုံခြုံမှုလုံးဝမရှိဘူးလို့ကျွန်တော်တို့တွေးရပါတယ်။အခုလည်းကျွန်တော်တို့အမျိုးသမီးငင်းချမ်းရေးနဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အခါမှာအထူးသဖြင့်ကျွန်တော်တို့အမျိုးသမီးတွေကလုံခြုံမှုလုံးဝမရှိဘူး။ကျွန်မဆိုညိုးပေါ်မှာနေပေမဲ့နည်းနည်း6နိုင်နည်းနည်းကြော်လိုက်ကျမပုတ်ပုတ်ကိုမလုံခြုံဘူးပေါ့နော်။ဟ ောက်ဆိုရင်အမြင်နဲ့မဲ့လူရမှုတွေကကြားနေရတယ်ပုံမျက်စိမှာလည်းမြင်နေရတဲ့ဟာတွေကလည်းတစ်ခုပြီးတစ်ခုဖြစ်နေတယ်ကြုံလိုက်ရင်အမျိုးသမီးတွေပဲဖြစ်နေတယ်ပေါ့နော်ကိုကိုတိုင်းကလည်းပဲတတ်မတော်မကြိုက်တဲ့ဒီ CSO ပေါ့နော် activist အနေနဲ့နေနေရတဲ့ခါကျကိုယ့်ကိုမုန်းတဲ့လူတွေအများကြီးရှိနေတယ်ပေါ့ဆိုကျွန်တော်တို့က rape case တွေနဲ့ပတ်သက်ပြီးတော့ဒီတရားရင်ဆိုင်တဲ့နေရာမှာအထောက်ပံ့ပြုနေတဲ့အပိုင်းတွေအေးမှာရှိနေတယ်အဲပြီးတော့ trafficking အရေးတွေမှာလည်းလုပ်နေတယ်အဲ trafficking ဒီလူကုန်ကူးတဲ့နေရာမှာရဲတွေနဲ့ဒါရီပိုင်းဆိုင်ရာတွေကပတ်ဆိုင်ရှိတဲ့ဘက်ကိုရက်တီးတဲ့ကိစ္စတွေကိုလည်းကျမတို့ကတိုက်နေရတဲ့ခါကျတော့ကျမတို့ရဲ့ရန်တီးရန်သူတွေကကြီးနေတယ်ဆိုတော့ကျမတို့အတွက်ကလုံးဝလုံခြုံမှုမရှိဘူးအရက်ဖက်လူဖွဲ့စည်းတွေလူမှုရေးလုပ်တဲ့လူတွေအတွက်လည်းလုံခြုံမှုမရှိသလိုပြည်သူတွေအတွက်လည်းလုံခြုံမှုမရှိဘူးအဲဒါကျမတို့စိုးရင်ကြောက်လန့်မှုတွေထိတ်လန့်မှုတွေနဲ့ပဲနေနေရတယ်ဘယ်တော့မှခေါင်းအုံးနဲ့ခေါင်းနဲ့အိပ်ပျော်အောင်အေးလို့မရတဲ့အခြေအနေမှာကျွန်တော်တို့ရှိနေတယ်ဆိုတာကိုတွေ့ရတာပေါ့နော်
ဒါကတော့မတရားသင်ဆက်သွယ်မှုဥပဒေပုံမှန်ဆက်ခွန်တင်းနဲ့အဖမ်းခံလိုက်ရတဲ့ဆီယာမင်ဆိုင်နဲ့ပတ်သက်ပြီးတော့ပြောပြခဲ့ကြတာပါရှင်။အခုအဖမ်းခံလိုက်ရတဲ့ဆီယာမင်ဆိုင်ရဲ့မိသားစုဝင်တွေကတော့သူဟာကချင် KIA အဖွဲ့နဲ့ဆက်သွယ်တယ်ဆိုတာမဖြစ်နိုင်တယ်လို့လက်မခံနိုင်ကြောင်းလည်းပြောထားပါတယ်။ဒါပြင်လည်းသူဟာကျန်းမာရေးမကောင်းသူမှုစိုးရိမ်နေလို့လည်းမိသားစုဝင်တွေကပြောပါတယ်။ဆီယာမင်ဆိုင်ဟာပူတာအိုကကမ္ဘာအမွေအနှစ်ထိမ့်သိမ်းရေးအဖွဲ့ရဲ့အဖွဲ့ဝင်တဦးလည်းဖြစ်ပါတယ်ရှင်။